ဲ့ဒီဘက်ကုသဆိုဒိသသမုပ္ပတ်နေ၌တိဘွေရာများဆိုတဲ့အတွက်အဒွန်း၃ပါးသာကာလ၃ပါးအင်္ဂါ၁၂ပါးအလွာ၄ပါးအစက်၃ပါးဝတ်၃ပါးအချိယာ၂၀မူလ၂ပါးတို့ဤခက်လေပြန်မပြောတော့ဘူးတဲ့ဘိဓမ္မာတိုင်းပြီးတော့အဲဓမ္မမိတ်ဆွေတို့တာဝန်နေဟုတ်တယ်လားကဲဒါကြောင့်အဒွန်း၃ပါးကဲအဒွန်း၃ပါးဆိုတဲ့နေရာမှာတီကာ level ရောက်တဲ့အတွက်ကြောင့်အဒွန်း၃ပါးဆိုတာပရိစ္ဆသမုပ္ပါဒ်အင်္ဂါ၁၂ပါးမှာအဝိဇ္ဇာနဲ့သင်္ခါရသည်အတိတ်ကာလမီဝိညာဉ်ဏ်ရုပ်စသရာသည်သစ္ဆုတ်ပံကာလဟဲ့လားဥပပတိဘဝဇာတိဇရာမရဏသည်အနာဂတ်ကာလလို့မပြောတော့ဘူးအခု definition ပြောတော့မှာအဒွန်းလို့ဘာကြောင့်ခေါ်တယ်လဲနားလည်ပြီနော်အဘိဓမ္မာ level မှာတော့အဒွန်းဆိုတာချက်ဆရာမလို့အဒွန်းရဲ့အဓိပ္ပာယ်ကိုပြောပါမမေးဘူးအင်္ဂါ၁၂ပါးကိုကာလ၃ပါးပိုင်းမှာပိုင်းတိုင်ပြီးပြီစာမေးပွဲမှာကာလ၃ပါးနဲ့ယူပါဆိုအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမီဝိညာဉ်ဏ်ယုတ်တလာယနာဖတ်တာဝေဒနာဥပပတ္တိဘဝsorry အဲ့ဒါဝိညာဉ်ဏ်ယုတ်တလာယနာဖတ်တာဝေဒနာတဏှဥပဒံကမ္မဘဝဒီပစ္စုပန်အဒွန်းဥပပတ္တိဘဝဇာတိဒါအဘိဓမ္မာ level ဒီလောက်ပြီးသွားဒီကာမှာအဲ့ဒါကြီးမမေးဘူးဒီကမှာမေးမှာအတွန့်စာပါလေကြက်ဖတ်မယ်အတိတ်အနာဂတ
်သစ္ဆုတ်ပံကာလသုံးပါးသည်မြဲမပြတ်ဖြစ်တတ်သောကြောင့်ဒု
ံဤဒါဆိုရင်ကာလတွေအမြဲမပြတ်ဖြစ်ရင်အတွန့်လို့ခေါ်တာပဲနားလည်ပြီနော်ဘာတွေမပြတ်ဖြစ်တာလဲအတောင်းတွေအကျိုးတွေမပြတ်ဖြစ်နေတာမဟုတ်ကာလတွေမပြတ်ဖြစ်နေရင်အတွန့်ပဲဟုတ်ပြီနော်ရပါတယ်နော်တဲ့နောက်တစ်ခုအဒွန့်ဆိုတာကိုနောက်တနည်းအတ္တာလို့လည်းသုံးတယ်တဲ့ကြည့်အဲ့ဒီတော့အတိတ်အဒွန့်နဲ့အဲ့ဒါပစ္စုပန်အဒွန့်စသည်ဖြင့်သွားတော့မှဖြစ်တဲ့အတွက်ကြောင့်ဖတ်ကြစို့အတိတ်ဘဝ၌
သုံးဝင်သောဝိသနိသင်္ခါရဟုသောကြောင့်လို့ကိုယ်သာလူရှိရသောအချိန်ကြောင့်ဝိသနိသင်္ခါရဟုသည်အတိတ်ဖြစ်သောကာလမည
်ပရိစ္ဆသမုပ္ပါဒ်အင်္ဂါ၁၂ပါးမှာအတိတ်ဘဝအတိတ်ကာလမှာအကျုံးဝင်လာသည့်အဝိဇ္ဇာနဲ့သင်္ခါရပဲရှိတဲ့အတွက်အဝိဇ္ဇာနဲ့သင်္ခါရတို့သည်အတိတ်ဖြစ်သောကာလပါပဲကာလနဲ့အတွက်နဲ့အတူတူပဲအဲ့ဒီမှာပါဠိလိုပြောရင်အတ္တအဲ့တော့ဖတ်ပါဦးအတ္တသတ္တာဖြင
့်ဝိဇ္ဇာ
မဲနင်းနေရာမှာမရအပ်တော့ကြောင့်ဒီဆိုမြင်းဆောင်ဖြတ်အဲ့ဒါတွေကပြောပြီးထောက်ခံတယ်ထိုစကားမှန်ဤဆိုအမြဲတမ်းဝိသုဒ္ဓိမဲ့ level ကြတယ်အဲ့ဒီလိုပြန်ပြန်ကောက်တာပဲနော်ဒီနေရာမှာအတ္တဆိုတဲ့အတွန်းတတ်တာနဲ့အဝိဇ္ဇာစတဲ့တရားတွေကယူရခြင်းကအဝိဇ္ဇာမှလွတ်တဲ့တစုံတစ်ခုသောတရားမီသည်မရှိဟုတ်ရဲ့လားအဝိဇ္ဇာသည်နေရာတိုင်းမှာပါလားမပါဘူးလားပါတယ်ကုသိုလ်လုပ်ရင်ရောပါလားပါလာရင်အကုသိုလ်မှာရောပါလာရင်အကုသိုလ်မှာဆိုရင်တပ္ပကုသလသာဓာရဏစေတသိက်အနေနဲ့အကုသိုလ်စိတ်၁၂ပါးမှာပါလားမပါဘူးလားပါတယ်ဟုတ်ပြီနော်အဲ့ဒီအချိန်မှာတော့အဝိဇ္ဇာသည်မူလအနေနဲ့ကိုပါသွားတာပဲဟုတ်ပြီနော်အဲဒါပေမဲ့အခုကျမတို့သာသင်နေတဲ့အချိန်ကုသိုလ်လုပ်တဲ့အချိန်မှာအဝိဇ္ဇာပါလာရင်ပါလားကုသိုလ်လုပ်တဲ့အချိန်ရောအဝိဇ္ဇာပါလားကုသိုလ်စိတ်မှာသာမရှင်မင်းမဲ့အချမ်းရံနေနဲ့တိပြီးလုပ်နေတာလားမသိလို့လုပ်တာလားခံရံပြီးတော့ပါမပါပါတယ်နော်အဲအဝိဇ္ဇာဒီနေရာတိုင်းမှာပါမပါပါတယ်ဘယ်ကြမှမပါတာလေဘယ်ကြမှမပါတော့တာလေဆိုလောကုတ္တရာကြမှမပါတာဒီမဲ့သောတပတိမဲ့ level သောတပန်မှာလည်းအဝိဇ္ဇာရှိသေးလားတက္ကရာကံရောအနာကံရောဘယ်ကြမှတော့မြင်အောင်ကြည့်ဒါကြောင့်အဝိဇ္ဇာဒီဟုတ်လားဝိဇ္ဇာမှလွတ်တော်တရားလောဘမှုဖြစ်ရင်လေမောဟသည်ပါတာပဲလောဘမှုမှာလောဘဟိတ်မောဟဟိတ်ဒုဟိတ်ဒေါသမှုရောဒေါမောမောမှုရောမောအရင်းခံနေနဲ့ပါထားတယ်အဝိဇ္ဇာအရင်းခံပြီးဖြစ်တာကုသိုလ် level ကျရင်အချမ်းရံနေနဲ့အနုဒိယပါလားမပါဘူးလားဒါအောင်မြင်လိုက်တော့နော်ကဲထိုစကားမှန်ဤတစ်ဖက်ပါအောင်ဖြစ်ပြီးဖြစ်ကုန်ပြီးတော့တရား
သောတရားတို့ကိုသာသိသစ္ဆုတ်ပံကာလ
အဲ့တော့ကာလအနေနဲ့ယူတဲ့နေရာမှာအဝိဇ္ဇာမှလွတ်တော်တရားမိတယ်တကူမှမရှိဘူးဆိုဖြစ်ပြီးတဲ့ကာလတွေမှာအဝိဇ္ဇာပါလား။နောက်ဖြစ်အောင်ပါလေရောဖြစ်နေစေရောပါနေတယ်တဲ့ဒါကြောင့်ဖြစ်ကုန်ပြီးတဲ့တရားမဖြစ်ကုန်တဲ့တရားကိုအတိတ်ကာလအနာဂတ်ကာလမှာလည်းအဝိဇ္ဇာပါတာပဲ။ဥပ္ပစတဲ့ဥပ္ပစတော့ခဏငယ်၃ခုဆိုတော့ဥပ္ပစတော့ပေါ်လိုက်ပေးပါအောင်။ဥပ္ပတိပင်နော်ဥပ္ပတိပင်ဆိုတဲ့ခဏငယ်၃ခုအပေါင်းမှာအကျုံးဝင်တဲ့တရားဆိုတာဒါကြောင့်ပစ္စုပန်တဲ့တဲ့လေးရှုစွာအခုကျမတို့ရထားတဲ့ဘဝတွေစာလေးဟလာကြော်ခဲ့တဲ့အချိန်ကြီးလဲကိုမပိုင်တော့မနက်ဖန်တပတ်ကနောက်အသက်တရားလောက်ရှည်အောင်မယ်လို့လဲပြောလို့မရအောင်အခုအသက်ရှင်နေတာအခုပစ္စုပန်လေးပဲအဲ့ဒီပစ္စုပန်မှာလဲရုပ်ဆိုရင်လဲဥပ္ပတိပင်ပဲဟုတ်လားမဟုတ်လားရုပ်ရဲ့ဥပ္ပတိပင်ဆိုစိတ်တဲ့ခဏ18ချက်ခဏငယ်50တချက်မှာရုပ်စားဖြစ်တဲ့ဥပ္ပအဆုံးပင်ပြီးအလဲခဏငယ်49ချက်ဒီကိုပိုင်တဲ့ရုပ်ရဲ့ခဏပဲဟုတ်တယ်လားဟုတ်ရဲ့လားအဲနံဆိုတဲ့စိတ်တသိက်ကြည့်ရင်ဥပ္ပခဏခြိခဏပင်ခဏဒီရုပ်နဲ့နံဒီဟာလေးပစ္စုပန်ရုပ်ကလေးပစ္စုပန်နံလေးဆိုတာဒါလေးပဲကိုပိုင်နေတာအဲ့ဒါလေးကိုကောင်းအောင်လည်းလုပ်ဖို့ပဲလိုတယ်အဲ့တော့ပစ္စုပန်ရုပ်ရဲ့သဘာဝသည်တစ္ဆက်ကံမှာကတိ9000ဖြစ်ပြီးချုပ်နံရဲ့သဘာဝသည်တစ္ဆက်ကံမှာကတိတသိက်ဖြစ်ပြီးချုပ်တဆက်ကံလိုစကလုံးသုံးတာလက်ဖြစ်တဲ့ရက်ပြိတမိတ်လျှက်တဲ့ပြက်ကတဆက်ကံမရှိဘူး။ဒါကြောင့်ကိုပိုင်ထားတာတဆက်ကံမှာဂဒေတသိန်းဖြစ်ပြီးချုပ်ဆိုတဲ့နေရာမှာတဆက်ကံရဲ့ဂဒေတသိန်းပုံတပုံသေးတာလေးကိုယ့်ရဲ့နံသက်တမ်းဟုတ်လား။ကိုယ့်ရဲ့နံသက်တမ်းကအကြာကြီးမဟုတ်ဘူး။တဆက်ကံရဲ့ဂဒေတသိန်းပုံတပုံ။ရုပ်ရဲ့သက်တမ်းကတဆက်ကံရဲ့ဂဒေ9000ပုံတပုံဒီကိုပိုင်တာ။အဲ့ဒါလေးပဲစူးစမ်းပါကြောင့်တဆက်ကံလေးကောင်းဖို့ပဲကြိုးစားတဆက်ကံလေးတွေကောင်းခဲ့ရင်ပစ္စုပန်လေးကောင်းတဲ့အတွက်အဲ့ဒါချုပ်သွားဥပ္ပတိပင်ဖြစ်တာနဲ့အတိတ်ကောင်းဖြစ်သွားလားမဖြစ်သွားဘူးလားနောက်ထပ်တဆက်ကံကောင်းလေးတွေဖြစ်အောင်စူးစမ်းမယ်ဆိုအနာဂတ်ကလေးတွေကိုလည်းအနာဂတ်တွေကောင်းအောင်လုပ်ရင်းနဲ့ပစ္စုပန်ကောင်းတွေဖြစ်သွားလားမဖြစ်သွားဘူးသဘောပေါက်အောင်နားလည်တယ်နော်အဲ့ဒါလေးတွေမြင်ခဲ့ဖို့ပါပဲဒါကြောင့်ဒီနေရာမှာဥပ္ပစသောခဏငယ်၃ခုအပေါင်းဆိုတော့ဥပ္ပတိဘေမှာအကျိုးဝင်တဲ့တရားတည်တာလေသစ္ဆုတ်ပံကာလခေါ်ကြတာပါတဲ့နားလည်ပါပြီနော်ကဲနောက်တစ်ခုသစ္ဆုတ်ပံအတွုံးကိုပြောပါဆိုရင်သစ္ဆုတ်ပံဘဝ၌အကျိုးဝင်sorry အနာဂတ်အတွုံးနော် sorry အနာဂတ်အတွုံးကိုပြောပါဆိုရင်သစ္ဆုတ်ပံဘဝ၌အကျိုးဝင်သောအနာဂတ်ကာလကိုပြောပါဆိုရင်ဥပပတ္တိဘဝဆိုတဲ့ဇာတိစရာမရဏဥပပတ္တိဘဝဇာတိစရာမရဏမှာဇာတိစွာလေးလိုင်းတားရင်ပဋိတန်တွေမဟုတ်ဘူးလားအဲ့ဒီပဋိတန်တွေဒီဘာကြောင့်ဖြစ်တယ်လဲတဏဥပဒံစသောဆိုတာစသောကိုဖော်လိုက်ရင်ကာမဘဝတွေကိုပါသွားလားမပါသွားဘူးပါပြီပေါ့နော်အဲ့ဒါလေးသိရဒါဆိုရင်လိုင်းတားမှာအနာဂတ်ဖြစ်သောကာလခုနအပေါ်မှာတားခဲ့ရမှာအတိတ်ဖြစ်သောကာလဒါနောက်တစ်ခုနံပါတ်3အတိတ်အကြောင်းကြောင့်အဲ့ဒါပြိဿုပံကာလကိုလိုင်းတားရင်ပြိဿုပံကာလမှာအကျိုးတရားဘယ်နှပါးပါလဲဆိုရင်10ပါးပါတယ်ပြိဿုပံကာလကိုဗိဓမာပြန်ဆိုပြီးတော့ဒီစာကိုရေးရမှာဝိညာဉ်ဏယုသလယရဏဖတ်တဝေဒနာဥပပတိဘဝဇာတိစရာမရဏဟုတ်လားရှင်အဲ့ဒီမှာဓမ္မမင်းပြန်ပြန်မြင်အောင်ကြည့်ဝိညာဉ်ဏယုသလယရဏဖတ်တဝေဒနာဒီပြိဿုပံကာလထဲပါတယ်ဥပပတိဘဝ sorryတဏှဥပဒံကမ္မဘဝလည်းတစ္ဆုတ်ပံဘဝလည်းမပါဘူးလားအဲ့ဒါကိုအကြောင်းအကျိုးခွဲလိုက်တော့ဝိညာဉ်ဏယုတ်သလယရဏဖတ်တဝေဒနာသည်တစ္ဆုတ်ပံကာလရဲ့အကျိုးဟုတ်တယ်လားတဏှဥပဒံကမ္မဘဝသည်တစ္ဆုတ်ပံကာလရဲ့အကြောင်းဒါဆိုရင်တစ္ဆုတ်ပံအကျိုး၅ပါးတစ္ဆုတ်ပံအကြောင်း၃ပါးတစ္ဆုတ်ပံအကျိုး၅ပါးဖြစ်တဲ့ဝိညာဉ်ဏယုတ်သလယရဏဖတ်တဝေဒနာသည်ဘာကြောင့်ဖြစ်တာလဲအတိတ်အကြောင်းကြောင့်ဒါကြောင့်ဘလို့ရေးထားလဲအတိတ်အကြောင်းကြောင့်ဤပစ္စုပန်ဘဝ၌ဖြစ်စေအကျိုးသဘောရှိသောကြောင့်ဖြစ်စေအကျိုးသဘောသည်ဘယ်နှပါးဘယ်နှပါးလဲ၅ပါး၅ပါးဘယ်နှပါးလဲ nga ba ho ya la a ri nga ba di ba ya di le vinyana yo ta la yarana khata we anaga ajo nga ba de anaga ajo nga ba sa paraisat samuppa a ni ne yu lai do upapatti bawa zati sara marana be mho bu la upapatti bawa zati sara marana sa tani a pye vinyana yo ta la yarana khata vedana mho bu la a ri pongsan ye da a chi ya ne se pongsan ne ye tha la tbo paw la yin အတိတ်ချင်းရငါးပါးပြစ္ဆုတ်ပံချင်းရငါးပါးပြစ္ဆုတ်ပံအကျိုးပြစ္ဆုတ်ပံအကြောင်းအနာဂတ်ဆိုပြီးတော့ယူလိုက်တော့အချင်းရ20မဟုတ်လားဒါဆိုရင်အနာဂတ်အကျိုးငါးပါးရဲ့အကြောင်းဒီဘယ်ဟာလဲပြစ္ဆုတ်ပံအကြောင်းသဘောဒီဆိုတော့အနာဂတ်အကျိုးငါးပါးဤပြစ္ဆုတ်ပံဘဝမှာအကြောင်းသဘောရှိတာကိုလိုင်းတားရင်အကြောင်းသဘောရှိတာဘာတွေလဲတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ဆိုတော့ခုနကအတိတ်အကြောင်းကြောင့်ဖြစ်တဲ့ပြစ္ဆုတ်ပံအကျိုးကငါဟုတ်တယ်လားအနာဂတ်အကျိုးရဲ့အကြောင်းဖြစ်မှာက3ပေါင်းလိုက်တော့ဗာဖြစ်လဲ7ပါးသည်ပစ္စုပ္ပန်ကာလရေပုံလေးကိုသတိထားစေခြင်းလို့တီကာဖြစ်သွားပြီဖြစ်တဲ့အတွက်ဓမ္မမေးဆိုတာရေးခြင်းတလို့ရေးလို့မရအောင်ဒါဆိုရင်အတွန့်အရာအတိတ်ကာလကိုပြောပြပါလို့ပြောရင်အတိတ်ဘဝ၌အကျိုးဝင်သောအဝိဇ္ဇာနှင့်သင်္ခါရဟုသောအကြောင်းတို့ကိုသာလင်အလိုရှိသောကြောင့်အဝိဇ္ဇာနဲ့သင်္ခါရသည်အတိတ်ဖြစ်သောကာလနှင့်စတဲ့မှဒီရှိပဲနောက်တစ်ခုအနာဂတ်ကာလကိုပြောပြပါဆိုနံပါတ်1ပစ္စုပန်ဘဝမှာအကျိုးဝင်သောတဏှာဥပါဒံအစရှိသောအကြောင်းကြောင့်အနာဂတ်ဘဝဖြစ်လက်တတ်သောကြောင့်ဇာတိစရာမရဏသည်ပစ္စုပန်ကာလကိုပြောပြပါလို့ပြောရင်အတိတ်အကြောင်းကြောင့်ဤပစ္စုပန်ဘဝ၌ဖြစ်စေအကျိုးသဘောရှိသောကြောင့်ဆိုဗနဲ့ပါ၅ပါးနောက်တစ်ခုအနာဂတ်အကျိုး၅ပါးဤပစ္စုပန်ဘဝ၌ကြောင့်ဘနဲ့ပါလဲ၃ပါးပေါင်းလိုက်ပြီပေါင်းလိုက်ပြီဝိညာဉ်စသောအဘိဓမ္မာလေးနဲ့တောင်မှတ်မိအောင်ပြောလိုက်အောင်ပရိစ္ဆသမုပ္ပါအင်္ဂါ12ပါးမှာအတိတ်ကာလမှာပါလာပါနဲ့ပါဝိဇ္ဇာနဲ့သင်္ခါရဟုတ်ပြီနော်အနာဂတ်ကာလမှာပါမှာဇာတိရဲ့ဇရာမရဏပစ္စုပန်ကာလမှာပါမှာဝိညာဉ်ဉာဏ်ယုတ်သလာယရဏဖတ်တာဝေဒနာရဲ့သနာရဲ့ဥပါဒံရဲ့ကမ္မဘဝသဘောပေါက်ပြီပေါ့နားလည်ပြီအဲ့ဒီမှာမှမေးတာကဘာလဲဆိုရင်အဲ့ဒီနေရာမှာအဝိဇ္ဇာအစရှိတဲ့တရားတွေကိုတဲ့အတ္တဆိုတဲ့တတ္တကာလထဲမှာထည့်တာဘာကြောင့်လဲလို့ပြောရင်အဝိဇ္ဇာအစရှိသောတရားတို့ကိုသာလင်းဆိုတော့အဲ့အစရှိသောတရားကိုယူလိုက်ရင်ဖော်လိုက်ရင်12ပါးပေါ့နော်12ပါးပေါ့အဲ့ဒီ12ပါးကိုယူရခြင်းကာလထဲမှာထည့်တာအဝိဇ္ဇာစတာလွတ်တဲ့တရားတစုံတစ်ခုသောကာလမှာမရှိတဲ့အတွေ့အကြောင်းဒါကြောင့်ဖြစ်ပြီးတဲ့ကာလတွေမှာရောမဖြစ်သေးတဲ့ကာလတွေမှာကိုဖြစ်စေကာလတွေမှာအဲ့ဒီအင်္ဂါ12ခုနဲ့ထည့်ရလားမထည့်ရဘူးဒါဆိုရင်ဒီအတ္တစတဲ့တ္တာသည်အတိတ်ကာလတခုတည်းနဲ့ပြောနေတာမဟုတ်ဘူးနော်အတ္တအတွန့်ဆိုတာကာလဘယ်နှစ်ခုလုံးကိုပြောရမှာ3ခုလုံးအတိတ်ကာလတခုတည်းသည်အတ္တလားပစ္စုပန်ကာလတခုတည်းသည်အတ္တလားအနာဂတ်တခုတည်းသည်ဒါနဲ့အတ္တလားဒါဆိုရင်အတ္တဆိုတာဘာလဲအတွန့်ဆိုတာဘာလဲအတိတ်အနာဂတ်ပစ္စုပန်ကာလ3ပါးသည်မပြတ်ဖြစ်တယ်လို့အတ္တအတွန့်ရှင်းနေနော်ဒါဆိုရင်အတွန့်ဟူသည်ပစ္စုပန်ကာလတခုတည်းဟူတာယူ၍ရပါသလားမရပါဘူးအတိတ်ကာလတခုတည်းဟူတာယူလို့ရပါလားအနာဂတ်တခုတည်းသာယူလို့ရပါလားအတွန့်အရာဘာကိုယူရပါမလဲအတိတ်အနာဂတ်ပစ္စုပန်ကာလ၃ပါးသည်အတွန့်အတ္တမီအတွန့်ဘယ်နှပါရှိပါလဲအတိတ်အတွန့်၃ပါးကိုနာမည်ဖော်ပြပါအတိတ်ကာလတိတ္တပံကာလအနာဂတ်အဲ့ဒီကာလဆိုတဲ့အတွန့်၃ပါးကိုပဋိစ္စသမုပ္ပတ်အင်္ဂါ12ပါးနဲ့ပိုင်းပြပါဆိုတော့မှအဝိဇ္ဇာနဲ့သင်္ခါရသည်အတိတ်ကာလမီဤဝိညာဉ်ဏယုတ်တလာယရဏဖတ်တဝေဒနာတဏဥပဒံသည်ကမ္မဘဝသည်တိတ္တပံအကာလမီဤဇာတိစရာမရဏသည်ဒါကအဘိဓမ္မာလောဘဒီကလည်းပဲထဲ့တော့မယ်အတိတ်ကာလကိုကောက်ပြပါဆိုရင်အတိတ်ကာလကိုအကြောင်းနဲ့တကွကောက်ပြပါဆိုရင်အတိတ်ဘဝ၌အကျိုးဝင်သော
သေသာနိသင်္ခါရဟုသောကြောင့်ဟုသာလူကြီးအပ်သောအခြေကြောင့်ဝိသာနိသင်္ခါရ
နောက်တစ်ခုပစ်အလားအနာဂတ်ကာလအနာဂတ်အတွန်းကိုအကြောင်းနဲ့တကွကောက်ပြပါပစ္စုပန်ကာလကိုအကြောင်းနဲ့တကွအကြောင်းနဲ့တကွတရားနဲ့တကွကောက်ပြပါဆိုလို့ရှိရင်ကာလဘယ်နှပါရှိပါလဲအဲ့ဒီကာလ၃ပါးအရာအဝိဇ္ဇာစရှိတဲ့တရားဘယ်နှပါးကိုယူရပါလဲ၁၂ပါးကိုရဒါကြောင့်ဒီနေရာမှာအတ္တဆိုသောအဒွန်းဆိုသောကာလဆိုသောတတ္တာဖြင့်မိသည့်တရားတွေအဝိဇ္ဇာစရှိတဲ့တရား၁၂ပါးကိုဘယ်ကြောင့်ယူရပါသနည်းတကယ်ဆိုရင်အတိတ်ကာလဆိုရင်ငငယ်တုန်းကလေဘလို့ဖြစ်ခဲ့တာဆိုပြီးတော့ပြောရမှာပေါ့ပစ္စုပန်ဆိုအခုပေါ့နော်အနာဂတ်ဆိုနောက်ဘဝနောက်အသက်တွေနောက်အချိန်တွေပေါ့လို့ပြောရပါမယ်အခုမြတ်စွာဘုရားအတိတ်ကာလဆိုငငယ်တုန်းကမနေ့ကတနေ့ကလို့မပြောဘဲနဲ့အတိတ်ကာလဟိဆိုအဝိဇ္ဇာနဲ့သင်္ခါရပဲကောက်လိုက်ဟုတ်တယ်လားအနာဂတ်ကာလလို့ပြောရင်မနှစ်ဖန်သဘက်ခါနောက်နှစ်တွေလို့မပြောဘဲနဲ့အနာဂတ်ကာလလို့ပြောလိုက်ရင်ဇာတိဇရာမရဏဒါမင်းကိုသဘောပေါက်နေရမှာပစ္စုပန်ကာလဆိုအခုပေါ့လို့မပြောဘဲနဲ့ပစ္စုပန်ကာလဆိုရင်ဝိညာဉ်ကနေပြီးတော့ကောက်လိုက်တဲ့၈ခုကောက်ရတယ်ဟုတ်ပြီနော်ဒါဆိုရင်အတ္တဆိုသောတတ္တာဖြင့်အဝိဇ္ဇာစသော၁၂ပါးသောတရားတွေကိုအဘဲကြောင့်ယူရပါသည်သမဏေကွန်ဖြစ်သွားပြီပြန်ကြည့်မယ်နော်အောက်မှာစတွေ့လားအဲ့ဒီအလေဒီစာပိုက်ကြီးကအတိတ်ကာလနဲ့ဆိုင်ပြီးပြောနေတာမဟုတ်ဘူးနော်၃ခုလုံးနဲ့ဆိုင်တယ်နော်ဒါဆိုရင်အတ္တဟူသောတတ္တာဖြင့်အဝိဇ္ဇာအစရှိသော12ပါးသောတရားတို့ကိုအဘဲကြောင့်ယူရပါသည်။ပြန်ဖြေလေအတ္တဟူသောတရားဖြင့
်
တရားဘယ်နှပါး12ပါးတို့ကိုသာလျှင
်
အကြောင်းမှာကာလဟဲ့ဆိုရင်ဒီ12ခုထဲမှာပါသွားလားမပါသွားဘူးလားပါသွားတယ်ပြီးတော့မှအသက်တွေပြပါလို့ပြောရင်အကြောင်းပြပါလို့ပြောရင်ထိုစကားမှန်ဤဒါဆိုရင်အတိတ်ကာလဖြစ်ကုန်ပြီးသောတရားအရာဘာကိုယူပါမည်ဝိဇာနဲ့တင်မဖြစ်ကုန်သေးတဲ့တရားအနာဂတ်ကာလယမိရိတရားယူပါမိနားလည်ပြီနော်ဆက်မယ်ဥပ္ပစသောပစ္စုပန်ကာလအနေနဲ့ဥပ္ပစတဲ့ခဏငယ်၃ခုအပေါင်းမှာအကျိုးဝင်တဲ့တရားဆိုတဲ့ဘဝစသာဒီပစ္စုပန်ဘဝရဲ့ဟဲ့လားပစ္စုပန်ကာလမှာဝိညာဉ်ဆိုတာမຢູ່ခဲ့ဘူးလားဝိညာဉ်ဆိုတာစိတ်မဟုတ်ဘူးလားစိတ်ဒီတက်တန်းဘလောက်ဥပတ္တိပင်သုံးခုတည်းအကြောင်းဝင်မသွားဘူးလားနာစေတသိက်လည်းဒါပဲမဟုတ်လားယုတ်စေတခဏ18ချက်ခဏငယ်50ဒီထဲလည်းအကုန်အကျုံးဝင်သွားဘူးလားနားလည်ပြီနော်ကဲတော်လောက်ကြစုကဲအဒွန့်ပြီးသွားပြီ